စစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့တာနှစ်နှစ်နီးပါးကြာလာပေမဲ့ရန်ကုန်မန္တလေးစတဲ့မြို့ပြတွေအပါအဝင်နိုင်ငံရဲ့နေရာတော်တော်များများမှာယာစွေးမှုထူပြောပြီးတော့တရားဥပဒေစိုးမိုးမှုအားနေနေပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီရဲ့နိုင်ငံရေးအရာချုပ်ကိုင်မှုကြောင့်လွတ်လပ်တဲ့တရားစီရင်ရေးကိုလည်းကြီးကြီးမားမားထိခိုက်နေတယ်လို့တရားရေးအသိုင်းအဝိုင်းကပြောပါတယ်။ဒီပြီးခဲ့တဲ့နှစ်တရားရေးမှန်တိုင်းစီရင်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့မတ်ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာယူပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေသာမကမြို့ပြအထက်မှာပါယိုယွင်းနေတယ်လို့လေ့လာသူတွေရောဒေသခံတွေကပါပြောကြပါဗျ။2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နေညာအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှေ့နေကြီးဦးကျင်းမြင့်က VOA ကိုပြောပါတယ
်။တရားဥပဒေစိုးမိုးရေးဆိုတာအန္တရာယ်ရှိတော့တယ်။တကယ်ကြတော့စစ်အာဏာရှင်စနစ်တည်နေရင်းနဲ့စစ်အာဏာရှင်စနစ်ခိုင်မာရေးအဲ့လိုပဲသူအာရုံစိုက်တော့တယ်။ကျွန်တော်ဟာလူကြောက်အောင်ပြောတာ။အခုကမှရှင်းပြတရားဥပဒေစိုးမိုးရေးလောက်ရမယ်ရဲတွေကိုအကောစစ်တဲ့ကော့စစ်တိုက်ခိုင်းနေ PDF ကိုဖမ်းတဲ့လုပ်ငန်းတွေလုပ်ခိုင်းနေ UG လုပ်ငန်းတွေမှာဝင်သုံးတယ်အစစ်တပ်ကလည်းပဲတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လုံးဝစိတ်ဝင်စားတော့ဘူးစစ်အာဏာရှင်တင်းရဲရေးပဲဟိုလုတော့တယ်ပေါ့အဲ့လိုမလို့ဒီတမရတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတတ်တဲ့ဗစကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲအဲ့ဒါပါလဲဆိုရင်တရားဥပဒေစိုးမိုးရေးစာကိုပြစ်ထားလိုက်ပြီစစ်အာဏာရှင်တင်းရဲရေးပဲဆောင်ပေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လိုစနစ်ကိုရောက်နေတယ်ဆိုတော့အကင်းချတွေ့ရတယ်အစိုးရအခြေအနေကအခုစဖြစ်နေပြီလေတိုင်းပြည်ကလုံးဝပြတ်သွားပြီ
ရန်ကုန်မြို့ပြလိုနေရာတွေမှာပါအုပ်စုဖွဲ့လူရက်တာမရင်းချင်းခံရတာဖောက်ထွင်းခံရတာလောင်းကစားနဲ့မိုးရည်စေးဝါးရောင်းဝယ်ဖောက်ကားတာအဆရှိတဲ့ရာဇဝတ်မှုတွေတိုးလာတယ်လို့ဒီအပေါ်ထိထိရောက်ရောက်အရေးယူနိုင်မှုနဲ့အလွန်နည်းလာတယ်လို့ဒေသခံတွေကပြောပါတယ်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနောက်ပိုင်းရဲတပ်ဖွဲ့အပေါ်ယုံကြည်အားကိုးမှုနည်းလာတယ်လို့ရဲတပ်ဖွဲ့တွေကလည်းနိုင်ငံရေးကိစ္စကလွဲရင်ယာစွေးမှုတွေအပေါ်တိတ်ပြီးအလေးနဲ့မရှိတော့ဘူးလို့ဒေသခံတချို့ကယူဆပါတယ်မြို့ပြနေရာတွေမှာအခုလိုတရားဥပဒေစိုးမိုးရေးကြာဆင်းနေတယ်လို့နယ်ဘက်တွေကအခြေအနေတွေမှာရောဘလို့များရှိတယ်လဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်မြောက်ပိုင်းမှာပရဟိတကူညီရေးလှုပ်ဆောင်ပေးနေတဲ့ဥခင်မောင်က VOA ကိုအခုလိုပြောပါတယ
်တရားဥပဒေစိုးမိုးရေးပိုင်းကတော့ကျွန်တော်တို့စက်ဆံတဲ့ဒီမှာရှိမှာဒီကနေဟိုအာအနေလို့ကိုဗစ်19ရဲ့အနာသိပဲဖြစ်တာလေရဲဒီရောင်းရှင်မုံပါခေါင်းအောင်ပြသွားတဲ့ပုံစံကြီးအဲ့တော့ကျွန်တော်တို့တွေကတော်တိုင်းအမရီယာကိုဘယ်လိုရှားမနာမသိဘူးမန်ရီယာဘက်ကရက်ပြီးပြေဖို့တော့ဖြစ်သွားတယ် CDM နဲ့လိုက်တဲ့ဝန်ထမ်းတွေပါလေ correction မှာအများကြီးပါသွားတယ်ဒီရာတော့လေးတူကမိစ္ဆာတူကသူကပြီးခံရတာပါပဲအဲဒီလူလာပါလေဒီဒီနဲ့လာပိုင်းတွေနေရဆိုင်ရတဲ့ဒါကြတယ်အကျိုးကိုလည်းကြီးလာတာကိုရတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါကြီးတော့
တဖက်မှာလည်းစစ်ကောင်စီကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပါအဝင်သမရရွေးကောက်ခံကိုယ်စားလှယ်တွေနဲ့ပြည်ထောင်စုအဆင့်အပါအဝင်တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့ဝင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေကိုဖမ်းဆီးတာနှစ်ရှည်ထောင်ဒဏ်ချနိုင်တဲ့ပုံမှားတွေနဲ့တရားရုံးဆွဲချက်တင်တာတရားရုံးတွေကလည်းခိုင်မာတဲ့အထောက်အထားတွေမရှိဘဲတေဒဏ်ချမှတ်တာထောင်ဒဏ်နှစ်ရှည်ချတာတွေလှုပ်လာပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူအများစုကိုတရားစီရင်ရမှာအထူးတရားရုံးနဲ့စစ်ခုံရုံးဆိုပြီးတရားရုံးနှစ်မျိုးနဲ့စစ်ဆေးလျက်ရှိပါတယ်။အထူးတရားရုံးမှာစစ်ဆေးခံရသူတွေကကိုယ်တိုင်ထုချေပိုင်ခွင့်နဲ့ရှေ့နေငှားရမ်းခွင့်ရရှိတော့လေစစ်ခုံရုံးနဲ့အစစ်ဆေးခံရသူတွေကတော့ဘလို့အကြောင်းပြချက်နဲ့မှထုချေပိုင်ခွင့်မရကြပါဘူး။စီအုပ်ချုပ်ရေးထုတ်ပြန်ထားတဲ့နေမြေတွေကအမှုတွေကိုစစ်ခုံရုံးနဲ့တရားစီရင်လေးရှိပါတယ်။အထူးတရားရုံးတွေမှာတရားစီရင်ရေးလှုပ်ဆောင်နေတဲ့တရားသူကြီးတွေမှာလည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တရားစီရင်တာတတ်သေးခိုင်ခိုင်လုံလုံနဲ့စီစစ်တာမရှိတော့ဘဲနိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ဘဲထောင်နှံတွေချမှတ်နေတယ်လို့ဥပဒေသမားတအုပ်က VOA ကိုပြောပါတယ
်။တရားစီရင်ရေးရဲ့သဘောမှာတော့တရားသူကြီးတယောက်ရဲ့အချက်မှာဥပဒေမှာပေါ့အဖဘသူမှမမှုမှုရှိအောင်တရားသူကြီးရဲ့လူလက်တဲ့စီရင်ရုံတရားကိုအဖြေခံပြီးတော့မှအမှုမှာပေါ်ပေါက်တဲ့အတိုင်းဒီဆုံးဖြတ်ပိုင်မှာရှိတယ်။အခုလက်ရှိကျွန်တော်တို့ဆိုနေတာကအဲ့လိုမဟုတ်ဘူး။တရားသူကြီးတွေလူလက်တော်တရားစီရင်ဆုံးဖြတ်ပိုင်ခွင့်ဆိုတာပေါ်မှာ
ဒီလိုတွေကတွန်းမမှုရှိတယ်၊ညှိနှိုင်းမှုရှိတယ်။အဲ့ဒါကဘာသွားကြည့်ရင်တွေ့ကြလဲဆိုတော့ကျွဲလိုက်တဲ့အမှုတိုင်းကလွတ်သွားတာမရှိဘူး။အမှုတရားဆိုရင်တရားလုံးကပြည်ထောင်အကြီးသေးတယ်ရှိတယ်။အကုန်လုံးကအပြစ်ရှိတယ်ဆိုပြီးအပြစ်ပြကြတာများတယ်။တရားစီရင်ရေးအချက်မှာဒီလိုတွေကညှိနှိုင်းနိုင်တယ်၊ဒီလိုတွေကအမိန့်ပေးနိုင်တယ်၊လူပုဂ္ဂိုလ်တို့ကအဖွဲ့အစည်းရှိနေပြီလို့ကျွဲလိုက်ပုံသတ်လို့ရတာပေါ့။အဲ့တော့ဟိုလက်ရှိအချိန်မှာတော့အဲ့လိုမျိုးတရားစီရင်ရေးအချက်မှာဒီလိုတွေကအမိန့်ပေးနိုင်တယ်၊ညှိနှိုင်းနိုင်တယ်ပုဂ္ဂိုလ်တို့ဒီအောင်တော့အဖွဲ့အစည်းတွေရှိနေတဲ့သဘောတော့ရှိနေတယ်လို့ကျွန်တော်ဒီတိုင်းမြင်ပါလေ
လက်ရှိစစ်တပ်ကအာဏာသိမ်းယူပြီးတနှစ်ကျော်ကာလအတွင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာနိုင်ငံပေါင်း136နိုင်ငံမှာအဆင့်128ကိုရောက်ရှိနေတယ်လို့ World Justice Project ညွှန်ကိန်းကထုတ်ပြန်ထားပါတယ်ရှင်